အခုသတင်းထုတ်လွှင့်နေချိန်မှာပဲမြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှကြားနာပွဲတရက်ကျင်းပပါတယ်။အခုပြုလုပ်တဲ့ကြားနာပွဲကတော့အစိုးရဘက်ကတာဝန်ရှိသူတွေကိုခေါ်ယူကြားနာခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာအခုပြောဆိုဆွေးနွေးနေတာတွေနဲ့ပတ်သက်လို့ကိုသားညိုဦးကပြောပြပါမယ်ရှင်။
ကောင်းပါပြီခင်ဗျာဒီအမေရိကန်ပြည်အောင်စုရဲ့လက်ထောက်နိုင်ငံဝင်ကြီးပက်ထရစ်မာဖီပြောသွားတဲ့အစီရင်စာထဲမှာတော့အဓိကပါတဲ့အချက်တွေကအခုဒီဆယ်စုနှစ်အတွင်းမှာအဆိုးဆုံးမြင်နေရတဲ့ဒုက္ခသည်ရေပြဿနာကိုအမေရိကန်ပြည်အောင်စုအနေနဲ့အလွန်မင်းစိုးရိမ်ပကင်းဖြစ်နေရပြီးတော့သူ့အနေနဲ့ကလည်းပြီးခဲ့တဲ့နှစ်ပတ်အတွင်းကပဲမြန်မာနိုင်ငံကိုကူရိုင်းတွားရောက်ခဲ့တယ်။နောက်ဒေါန်ဆန်းစုကြည်ပါဝင်အစိုးရခေါင်းဆောင်တွေဒေသတွင်းခေါင်းဆောင်တွေနဲ့ပြည်ဆောင်ခဲ့တဲ့အကြောင်းနောက်သမ္မတထရန့်ရောဒုတိယသမ္မတဖန့်စ်အနေနဲ့ပါအာရှဒေသတွင်းခေါင်းဆောင်တွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တဲ့အကြောင်းနောက်နိုင်ငံကြီးဝန်ကြီး Rex Tillerson အနေနဲ့လည်းဒေါန်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းအစီရင်ခံစာပြောသွားပါရယ်။လောလောဆယ်အဖြစ်တော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအတွက်အကူအညီဟာ2018ခုနှစ်ဖေဖော်ဝါရီလအထိတန်ပေါင်း434တန်လိုအပ်မယ်ဆိုပြီးတော့သူကခံမှန်းပါရယ်။အမေရိကန်ပြည်သူအနေနဲ့စုစုပေါင်းဒေါ်လာ104တန်ကူညီပေးခဲ့ပြီးတော့ဒီထဲမှာတော့နိုင်ငံကြေးဌာနက86တန်းနဲ့မချာသေးခင်တုန်းကစက်တင်ဘာလကပေးခဲ့တဲ့ဒေါ်လာ32တန်းလဲပောင်းနေဆူပြီးတော့အစီရင်ခံစာပြောသွားပါတယ်။နောက်အမေရိကန်ပြည်အောင်စုလူဦးရေနဲ့လူမှုကြီးကြပ်ရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံကြေးဦးကြီးဖြစ်တဲ့ Mark Storyler ကတော့လက်ရှိအခြေအနေကိုဖြည့်ရှင်းတဲ့နေရာမှာအဓိကအဖြစ်လူသားချင်းစာနာတဲ့အကူအညီနဲ့ကာကွယ်စောင့်ရှောက်မှုတွေပေးရေးနောက်ပြဿနာကြီးတရားလုံးကိုအဓိပ္ပာယ်ရှိရှိနဲ့ဖြည့်ရှင်းနိုင်ဖို့ကူညီဆောင်ရွက်ပေးရေးဒုက္ခသည်တွေနေရာချင်းကိုလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့ပြန်သွားနိုင်ရေးကိုအမေရိကန်ပြည်ထောင်စုကနေပြီးတော့အဓိကထားလုပ်နေတာဖြစ်တဲ့ကြောင်းပြောသွားပါရယ်။အမေရိကန်စိုးရရဲ့ဒီရွယ်ချက်နဲ့လှုပ်ဆောင်ချက်တွေကိုအမေရိကန်လွှတ်တော်ကပါနားလည်မှုနဲ့အတူပဲပူးပေါင်းဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်။ USAID အမေရိကန်ဖွံ့ဖြိုးရေးကူညီထောက်ပံ့ရေးဌာနရဲ့အကြီးအကဲဖြစ်တဲ့ Miss Kate Sunvonsiri ကတော့အခုလက်ရှိအဖြစ်ဩဂတ်လနောက်ပိုင်းမှာလုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဒေသအတွင်းကိုထိထိရောက်မသွားနိုင်တဲ့ပြဿနာရှိနေတဲ့အကြောင်းနောက်သတင်းရရှိမှုပြဿနာတွေအပြင်ဒီကြားထဲမှာမှမြန်မာစိုးရပညာရေးဌာနကရွန်ဂျော်ရီနဲ့ပတ်သက်တဲ့အထင်လွဲစရာထုတ်ပြန်မှုတွေလည်းရှိနေတဲ့အကြောင်းဆိုပြီးတော့ထောက်ပြပြောသွားပါရစေ။အဲဒီနောက်မှာတော့စွတ်တော်မတ်တွေကဒီကြားနာပွဲကိုလည်းအစစ်စစ်ခံနဲ့ဒီအမေရိကန်စိုးရရရှိကြီးတွေကိုမင်းဝန်ထုတ်ပါရစေ။နိုင်ငံကြေးကော်မတီရဲ့ Texas Pine နဲ့အလွတ်တော်နိုင်ငံကြေးကော်မတီဝင်တူဖြစ်တဲ့ဒီ Texas Pine ရဲ့အလွတ်တော်မတ် Castro ကတော့အမေရိကန်ပြည်အောင်စုအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတတ်မှတ်သလားနိုင်ငံကြေးဌာနအနေနဲ့ကရောဒီချင်းတွေကိုအခုလိုပဲတိတိကျကျအဓိပ္ပာယ်ယူစားဆိုပြီးတော့မေးပါတယ်ဒီမေးခွန်းနဲ့ပတ်သက်ပြီးတော့လက်ထောက်နိုင်ငံကြေးဝန်ကြီးပက်ထရစ်မာဖီကနိုင်ငံကြေးဌာနရဲ့အကြီးအကဲတွေကိုကူးကားပြီးတော့ဖြေပါတယ်နိုင်ငံကြေးဝန်ကြီး Rex Tillerson ကတော့အများပြောနေတယ်လို့ပဲအခုဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအများဆုံးရပ်ဖို့ပြောကြားသွားတာရှိပါတယ်ဆိုပြီးပြောပါတယ်အမေရိကန်ပြည်အောင်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးကလည်းအခုဖြစ်ပေါ်နေတာဟာအင်ပတန်ရက်ဆက်တဲ့ရေရှည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပုံရပြီးတော့နိုင်ငံတကာမှာလူနည်းစုကိုကျူးလွန်နေတဲ့ပုံရှိနေတယ်ဆိုပြီးတော့ပြောကြားတဲ့အကြောင်းသူကကိုးကားဖြေပါတယ်။လောလောဆယ်အားဖြင့်တော့ဒီအခြေအနေကိုအကဲဖြတ်ဖို့အတွက်သုံးသပ်မှုတွေကမျိုးစုံရှိနေပြီးတော့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုပါဆန်းစစ်နေရလို့ဆိုပါတယ်။လောလောဆယ်အားဖြင့်ဒီအခြေအနေနဲ့အဖြစ်အပျက်တွေကိုဘယ်လိုခေါ်ရမယ်ဆိုတာတဲ့ဒါဟာလူသားဆိုင်ရာဒုက္ခတွေပဲအဖြစ်မြင်တဲ့အကြောင်းလက်ထောက်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။လူတန်းဝက်လောက်နေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေတောင်းနဲ့ချီပြီးတော့ပြည်ထဲမှာရွှေ့ပြောင်းနေရတဲ့အခြေအနေဆိုတာလောလောဆယ်ဒီအခြေအနေကိုဖြစ်ရှင်းပြနိုင်ရေးအတွက်လှုပ်ဆောင်မှုလိုနေပြီးတော့လူသားချင်းစာနာအကူအညီရေးပေးဖို့လုပ်နေတဲ့ကြံပိုင်တန်းမှာပဲနိုင်ငံတကာကျင်းဝတ်စံနှုန်းတွေနဲ့ဆန့်ကျင်ပြီးတော့ဒီလုပ်ရက်တွေကိုဘယ်သူကကျူးလွန်ခဲ့တယ်လဲဆိုတဲ့အဖြေတွေပါရှာသွားဖို့သဘောထားရှိတယ်ဆိုပြီးတော့လက်ထောက်နိုင်ငံကြေးဝန်ကြီးကဖြေသွားပါတယ်အမေရိကန်ဆိုရနိုင်ငံကြေးဌာနအရာရှိကြီးတွေရဲ့အခုလိုထပ်ဆိုချက်တွေပြီးမှာတော့ကြားရပေါ်မှာတယောက်တည်းလွှတ်တော်မှတ်တွေကအပြန်အလှန်မိကုန်းထုတ်ဖြစ်ချမှုတွေအခုချိန်ထိဆက်လက်ပြုလုပ်နေစေဖြစ်ပါတယ်ခင်ဗျာ